တက္ကသိုလ်ကျောင်းသားများသမဂ္ဂတက္ကသအဆောက်အုံပြင်လည်တည်ဆောက်ရေးနဲ့ပတ်သက်လို့ဖြစ်မြောက်ရေးကော်မတီတရဖွဲ့စည်းနိုင်ဖို့အတွက်ဆွေးနွေးကြတဲ့အစည်းအဝေးကိုဒီကနေ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရုံးချုပ်မှာကျင်းပခဲ့ပါတယ်။အစိုးရဘက်ကပုဂ္ဂိုလ်တချို့နဲ့ NLD ပါတီခေါင်းဆောင်တွေ88မျိုးဆက်ငင်းငင်းင်းနဲ့ပွင့်လင်းလူအဖွဲ့စည်းကခေါင်းဆောင်တချို့တက်ရောက်ခဲ့တဲ့ဒီကနေ့ဆွေးနွေးပွဲမှာဘလို့အကြောင်းအရာတွေကိုအဓိကဆွေးနွေးခဲ့ကြတယ်လဲဆိုတာကိုဆက်သွယ်မြင်းမြန်းထားတဲ့ Marketing View ထွေးကပြောပြပေးမှာပါရှင်။
ဆရာနာရှင်ဆူရလက်ထက်ဖြည့်ဆည်းခံရတဲ့မြမနိုင်ငံရေးသမိုင်းမှတ်တိုင်စင်ဂီတာတစ်ခုဖြစ်တဲ့တက္ကသိုလ်ကျောင်းသားများတမကတာဂတာအဆောက်အုံပြည်လဲတိဆောက်ဖို့အစိုးရကခွင့်ပြုထားပြီးဖြစ်လို့ဒီသမိုင်းဝင်အဆောက်အုံပြည်လဲတိဆောက်ရေးအတွက်ဖြစ်မြောက်ရေးကော်မတီဖွဲ့စည်းဖို့ကိစ္စကိုတော့ဒီကနေ့ရန်ကုန်မြို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရုံးချုပ်မှာပြုလုပ်ခဲ့ပါတယ်ဒီနေ့ဆွေးနွေးပွဲနဲ့ပတ်သက်လို့တော့ကိုတိုင်တက်ရောက်ခဲ့တဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တို့ဦးဖြစ်သူ88မျိုးဆက်ငင်းငင်းကြီးနဲ့ပွင့်လင်းလူအဖွဲ့အစည်းကဦးမြအေးကအခုလိုပြောပြပါဗျ
။လာမယ့်28ရက်နေ့မနေ့10နိုင်နဲ့12နိုင်မှာတော်ဝင်နှင်းစီမှာအဲဒီကော်မတီတရားဖွဲ့စည်းဖို့ကျွန်တော်လုပ်ပါမယ်ကြ။အဲတော့အဲဒီကော်မတီတရားဖွဲ့စည်းတဲ့အခါမှာအားလုံးကိုဖိတ်ပြီးတော့မှလုပ်သွားမှာဖြစ်ပါတယ်။နောက်တစ်ခုက62ခုနှစ်ကျောင်းသားသမဂ္ဂမှာလည်းပါဝင်ခဲ့ပြီအခုတည်းကတက်ရှိထင်ရှားရှိသေးတယ်ကျွန်တော်တို့ရဲ့နောင်တော်ကြီးတွေရှိပါသေးတယ်အဲ့ဒီဒီနောင်တော်ကြီးတွေကိုလည်းဖိတ်ကြားပြီးတော့မှအားလုံးဖြစ်နိုင်တယ်များတက်ဟိုလုသွားမှာပါစုံစည်းစည်းနဲ့လုပ်ဖို့ပြည်ဒီအစီအဝေးစုံဖြစ်တာပဲဖြစ်ပါတယ်အဲ့တော့အဲ့ဒီလိုလုပ်တဲ့အခါမှာလည်းနံပါတ်၁ကပြည်လူထုစီကနေပြီးတော့မှအစုံဝေးကောက်ခံပြီးတော့မှပဲတည်ဆောက်မယ်အစိုးရရဲ့ပတ်စံနဲ့ကျွန်တော်တည်ဆောက်မှာမဟုတ်ဘူးဆိုတဲ့ဟာကိုလည်းဒီနေ့အစည်းအဝေးမှာစကားပြောကြပါတယ်ကျွန်တော်အားလုံးဆန္ဒရှိတာဒီလူထုကနေအတူခံမယ်ကျွန်တော်ကျောင်းသားတွေအားလုံးနဲ့တက်နိုင်တယ်လို့30ပဲတက်နိုင်100ပဲတက်နိုင်တောင်းတသိမ်းပဲတက်နိုင်အဲ့လိုအားလုံးပါဝင်ပူးပေါင်းပြီးတော့မှအဲ့လိုရတဲ့အကြံပုံဝင်နေပဲကျွန်တော်တည်ဆောက်မယ်ဆိုတာကိုကျွန်တော်စဉ်းစားဖြစ်ပါတယ်အစိုးရကလည်းဒီကိစ္စဒီမှာပံ့ပိုးရဝင်ဝင်ကျန်တဲ့ဖိုင်တွေဝင်စုဖြစ်မှာမဟုတ်ပါဘူး
နိုင်ငံတမိုင်းမှာအရေးပါတဲ့အဆောက်အဦတစ်ခုဖြစ်တဲ့တာဂတာအဆောက်အုံကိုအခုအချိန်မှာဘယ်လိုပုံစံနဲ့ပြန်လည်တည်ဆောက်သွားမလဲဆိုတဲ့အပေါ်မှာအယူအဆတွေကတော့အမျိုးမျိုးရှိပါတယ်။အရင်တုန်းကရှိခဲ့တဲ့လက်ရာအတိုင်းပြန်လည်တည်ဆောက်ချင်ကြတဲ့သူတွေရှိသလိုပုံစံအစ်စ်နဲ့အထိမ့်မဲ့အဆောက်အုံပုံစံထားရှိချင်ကြတဲ့သူတွေလည်းရှိပါတယ်။ဒီလိုအယူအဆမျိုးမျိုးကိုတော့လာမယ့်ဖြစ်မြောက်ရေးဆွေးနွေးပွဲမှာဝိုင်းဝန်းဆွေးနွေးတင်ပြကြပြီးတော့အကောင်းဆုံးညှိနှိုင်းဆောင်ရွက်သွားကြဖို့အရေးကြီးတယ်လို့ဦးမြအေးကပြောပါတယ်
။မတမကအဆောက်အဦကိုအရေးပုံစံတိုင်းဆောင်မယ်ဆိုတာလည်းရှိတယ်။ဒါမှမဟုတ်လုံးဝမဆောက်ဘဲနဲ့ဒီတမခညက်ခင်းပင်ကိုဒီတိုင်းပဲထားမယ်ဆိုတဲ့အယူဆရှိတဲ့လူတွေရှိတယ်။နောက်ခင်းနဲ့ရည်တည်ဆောက်ပြီးတော့မှ memory ရဲ့ဖြစ်ပါလိမ့်ထည့်သွင်းမယ်ဆိုတာလည်းရှိကြတယ်။အဲ့ဒီအယူဆတွေမျိုးစုံရှိပြီစီ။ခင်းရောက်ရေးကော်မတီထဲမှာဆွေးနွေးကြပါ။ညှိနှိုင်းကြပါ။ပြီးတဲ့အခါကျမှအဆောက်အဦကြီးပေါ်ပါအားလုံးဝိုင်းဝန်းစုပန်းဆောင်ရွက်ကြပါလို့အားလုံးကျွန်တော်တိုက်တွန်းနေတယ်။ဒါအဆောက်အဦတက်တက်ဆောက်တက်တက်မဟုတ်ပါဘူး။ကျွန်တော်တို့ရှိခဲ့ပြီးတဲ့သမိုင်းကိုပြန်ပြီးတော့မှကျွန်တော်တို့ကထူထောင်ရတဲ့အခြေအနေတည်ရလို့လည်းပြောလို့ရပါလေက
ြဒီကနေ့ဆွေးနွေးပွဲကိုတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်ကျင်းပပေးခဲ့တာဖြစ်ပေမဲ့ NLD အနေနဲ့ဒီတက္ကသအဆောက်အုံပြန်လည်တည်ဆောက်ရေးမှာထိန်းချုပ်ဖို့လွှမ်းမိုးဖို့ဆိုတာမျိုးကြိုးစားတာဘာမှမရှိဘူးလို့လည်းဦးမြအေးကပြောပါတယ်ဒီနေ့ဆွေးနွေးပွဲကတော့ကနဦးအဆင့်ဖြစ်မြောက်ရေးကော်မတီဖွဲ့စည်းဖို့ကိစ္စကိုဆွေးနွေးတာသာဖြစ်လို့လာမယ့်28ရက်နေ့ဆွေးနွေးပွဲကြမှာသာတက်ရောက်တဲ့သူတွေပို့ပြီးတော့စုံလင်နိုင်တယ်လို့ဆွေးနွေးမှုတွေဟာလည်းပို့ပြီးတော့ရှိလာလိမ့်မယ်လို့ဆိုပါတယ်။အမျိုးသားခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းအပါအဝင်ခေဆက်ဆက်ကျောင်းသားလူငယ်မျိုးဆက်ခေါင်းဆောင်တွေအကြမ်းမှမျိုးချစ်စိတ်တွေရှင်သန်စိုက်ထူပေးရနေရာဖြစ်တဲ့ကျောင်းသားသမဂ္ဂအဆောက်အုံဟာ1962ခုနှစ်မှာဆရာနာရှင်အစိုးရရဲ့ဘုံခွဲဖြစ်စီတာကိုခံခဲ့ရတာပါရှင်။